လသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကနေကမ္ဘာရှင်ရောင်းအမွေအနှစ်အဖြစ်အသိအမှတ်ပြုထားတဲ့အိန္ဒိယနိုင်ငံအရှေ့ပိုင်းဘီယာပြည်နယ်ကမဟာဗောဓိဗုဒ္ဓဘာသာဖျားကျောင်းတော်ဟာထိုင်းနိုင်ငံကဗုဒ္ဓဘာသာဝင်တွေလှူဒါန်းတဲ့ရွှေပေါင်ကျင်း618ပေါင်နဲ့ရွှေချပြီးချိန်မှာတော့ရွှေရောင်လင့်လက်တောက်ပါလို့နေပါတယ်အခုလိုထိုင်းနိုင်ငံကလူရှင်တွေရဲ့ရွှေတွေနဲ့ဖျားကျောင်းကိုရွှေချတာအလုံးပြည့်စည်သွားပြီဖြစ်တဲ့အကြောင်းကိုမဟာဗောဓိဖျားကျောင်းရဲ့အထွန်းရေးမှူးအန်ဒော်ဂျီကအင်္ဂါနေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာပြောသွားခဲ့တာပါဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရာဒီမဟာဗောဓိကျောင်းဝင်းကိုသီရိလင်ကာတရုတ်ဂျပန်နဲ့ထိုင်းနဲ့မြန်မာစတဲ့ရှေ့တောင်အာရှနိုင်ငံတွေကဗုဒ္ဓဘာသာဝင်တွေလာရောက်လည်ပတ်လည်ရှိကြပါတယ်ဗုဒ္ဓမြတ်စွာဘုရားအဖြစ်ညံ့အလင်းအောင်ရခဲ့တဲ့နေရာဖြစ်လို့ဒီနေရာဟာကမ္ဘာတဝန်းကဗုဒ္ဓဘာသာဝင်တွေအတွက်တော့အထွတ်အမြတ်နေရာတစ်ခုပဲဖြစ်ပါတယ်ဒီဘုရားကျောင်းကိုလွန်ခဲ့တဲ့နှစ်ပေါင်း1500နီးပါးကတည်ဆောက်ခဲ့တာပါBC 260ခုနှစ်ကဒီနေရာကိုအတော်ကမင်းကြီးကိုယ်တိုင်လာရောက်ခဲ့ပြီးတော့ဗုဒ္ဓကိုပူဇော်တဲ့အနေနဲ့ကျောင်းဆောင်ခဲ့တဲ့ခုလူဒန်းခဲ့တာဖြစ်ပါတယ်။ဒီဖျားကျောင်းဝင်းအတွင်းမှာဒီနေ့ဇူလိုင်လတော့ကတော့အပျော့စားဘုံပေါက်ကွဲမှုတချို့စက်တိုက်ဆိုးသလိုဖြစ်ပွားခဲ့တယ်လို့တန်ခါနှစ်ပါးလဲထိခိုက်ဒဏ်ရာရခဲ့ပါတယ်။မဟာဗောဓိဖျားကျောင်းကိုကမ္ဘာရှေ့ဟောင်းအမွေအနှစ်အဖြစ်နဲ့ကတော့2002ခုနှစ်မှာဒီ UNESCO အဖွဲ့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။